တချင်းပြည်နယ်အင်ဂျန်ယာမြို့နယ်ဘက်မှာဒီကနေ့မှလည်းမြန်မာစစ်သားနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့တိုက်ပွဲဖြစ်ပွားရာဂွေထူရွာသားတို့ကပြောပါတယ
်ဒီမနေ့နဲ့ညဆုံနဲ့အတားတော့ကြားကြတယ်
အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာအင်ဂျန်ယာမြို့နယ် KIA တိုက်ရင်လေးဒေသဖြစ်ပြီးရက်ဆက်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာပါအင်ဂျန်ယာမြို့နယ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
ကျော်တို့ရထားတာကတော့မနေ့ကဟိုမစ်ဆုံရဲ့အချက်ပဲချမ်းပဲမှာကျော်တို့ရဲ့ကေရဲ့တက်ကြီးလေးနေတဲ့ဘက်မှာတိုက်ပွဲဖြစ်ပါတယ်မြို့နေနေပြောမယ်ဆိုလို့ရှိရင်တော့အဲညံညံမြို့နေကြပါတယ်အဲ့တော့ဒီကမတော်ခန်းတစ်ခုရှိတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ
်တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်ပြီးကြတဲ့ရက်ကတိုက်ပွဲဖြစ်စဉ်တွင်အင်ဂျန်ယံမြို့နယ်ကဂွေထောင်တံပောင်ရံပစီစိုးနဲ့စနီတူရံကျေးရွာဆစ်ဆောင်ရွာသားရကျော်ဟာမိကျင်းနာမြို့နယ်ကတံဘဲဆစ်ဆောင်စခန်းကိုတင်းချောင်လာခဲ့ကြပါတယ်။ဒီဆစ်ဆောင်တွေထဲကတချို့ဟာတံဘဲစခန်းကနေပါလနာဆစ်ဆောင်စခန်းကိုရောက်ရှိနေပြီလို့ဆစ်ဆောင်ဂွေထူရွာသားကဆက်ပြောပါတယ်
။တံဖေးမှာတော့ရောက်နေတာလည်းရှိပါတယ်။ပြီးတော့တရားကျော်တော့ဒီတံဖေးကဒီအရင်ကပါလနာဆစ်ဆောင်ကံပေါ်အဲ့တော့ကျန်ရောက်ခဲ့ပြီ။မင်းညာချင်းနိုင်ကြော်တော့မှာ
ပြီးခဲ့တဲ့မလာ7ရက်နေ့မနေ့အစောပိုင်းကကချင်းပြည်နယ်ဖားကားမြို့နယ်ဇက်စင်းကျေးရွာနီးကစစ်သားစခန်းနဲ့ရဲစခန်းကို KIA ကချင်းတပ်ဖွဲ့ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာ KIA ဘိုးရဲညွန်ကြားချက်နဲ့တိုက်တာမဟုတ်ဘူးလို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးကဆိုပါတယ
်။ကျွန်တော်တို့ KIA အနေနဲ့လည်းဒီမြို့ပေါ်မှာနောက်ပြီးတော့ဒီလိုတို့ရှိတဲ့ရွာတွေမှာစစ်ခန်းတွေကိုဝန်တင်းတာမျိုးတို့ဝန်တိုက်တာမျိုးတို့မလုပ်ဖို့ကျွန်တော်တို့လည်းညံကြားထားပြီးတော့ဖြစ်ပါလေ။အဲ့မှာခုဖြစ်နေတဲ့တပ်ပွဲကြီးကအခြေတန်းသမားတွေကအခြေတန်းကတပ်မိုးတွေအခုလိုမျိုးတုံ့ပြန်တဲ့သဘောနဲ့တုံ့ပြန်တဲ့အနေအထားနဲ့တပ်ပွဲဆင်းရဲတာရှိပါလေ။
ရှမ်းပြည်နယ်မြောက်ပိုင်းအခြေပြုတမ်းမလောင်တပ်ဖွဲ့ TNL ကတော့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရဘူမူတိုင်ကျော်ကဆိုပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တမ်းမလောင်တပ်ဖွဲ့ TNL တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ကုကတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီတော့တွင် CRPH ကပြည်တော်စုလှုပ်တော်ကုစားပြုကော်မတီကနေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုအကြမ်းဖက်ဖွဲ့မှဖြစ်စေမတရားသိမ်းမှဖြစ်စေပယ်ဖျက်ကြောင်းဒီကနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တမ်းပလောင်တပ်ဖွဲ့ TNL က CRPH ရဲ့ထုတ်ပြန်ချက်ပေါ်မှာသဘောထားမှတ်ချက်မပေးလိုကြောင်း TNL ဖွဲ့ပြောခွင့်ရဘူမူတိုင်ကျော်ကဆိုပါတယ်
ဒီလိုအထက်ကလည်းဘာမှမထားပြတဲ့လို့ဆက်တော့ဒီအပိစာကိုဒီမှာချက်ပြီးဘာမှမရှိသေးဘူ
းအလားတူ CRPA ရဲ့ထုတ်ပြန်ချက်ပေါ်မှာ KIA အနေနဲ့ဘာမှသဘောထားမှတ်ချက်ပေးတာမရှိဘူးလို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးကဆိုပါတယ်ဘေဝိုင်းလတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်တိုင်းပြည်ကပုတ်ကိုသမရအစိုးရဖွဲ့ဝင်ဝန်ကြီးတွေ NLD ပါတီထိပ်တန်းခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းခဲ့ပါတယ်။ဂျန်ရှိတဲ့လွှတ်တော်ကူဆယ်လယ်တွေနဲ့တိန့်ဆောင်လူမျိုးစုတွေထဲကပြည်ထောင်စုလွှတ်တော်ကူစာပြုတ်ကော်မတီ CRPA ကိုဖွဲ့စည်းခဲ့ပြီးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုကိစ္စတွေပြင်နောက်ပိုင်းတိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှုတွေပြုလုပ်လာခဲ့ပါတယ်။မြန်မာအစိုးရကနေအကြမ်းဖက်ဖွဲ့နဲ့မတရားတင်ဖွဲ့လို့ကြေညာခဲ့တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတော့ဆေးရနာသိန်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအကြမ်းဖက်ဖွဲ့ကနေပယ်ဖျက်ကြောင်းပြီးခဲ့တဲ့မတ်လ17ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ